တဖန်ပြန်ဖြစ်လာတဲ့အဆုတ်ရောဂါဝေဒနာကြောင့်ဆေးရုံမှာ၃ရက်မြောက်နေ့အဖြစ်နဲ့ပရီတိုရီယာဆေးရုံမှာကုသမှုခံယူနေရတဲ့တောင်အာဖရိကသမ္မတဟောင်းနယ်ဆန်မန်ဒဲလာရဲ့အခြေအနေဟာစိုးရိမ်ရပေမဲ့လည်းပုံမှန်အခြေအနေမှာရှိနေတယ်လို့တာဝန်ရှိသူတွေကပြောပါတယ်။မစ္စတာမန်ဒဲလာရဲ့အခြေအနေဟာစနေနေ့ကသူ့ကိုဆေးရုံစတင်တဲ့အနေအထားတိုင်းမှာရှိနေတယ်လို့တောင်အာဖရိကသမ္မတဂျေကော့ဇူမာရဲ့ယုံကပြောပါတယ်။တောင်အာဖရိကနိုင်ငံမှာအသားရောင်ခွဲခြားအုပ်ချုပ်မှုကိုဆန့်ကျင်တက်ခတ်ခဲ့သူအသက်94နှစ်အရွယ်မစ္စတာမန်ဒဲလာဟာဒီဇင်ဘာလကစပြီးတော့ဆေးရုံကိုလေ့ကျင့်တန်တိုင်းတင်ခဲ့ရပြီဖြစ်ပါတယ်။တောင်အာဖရိကနိုင်ငံရဲ့ဖခင်ကြီးအဖြစ်နိုင်ငံသားတွေကခံယူထားတဲ့မစ္စတာမန်ဒဲလာရဲ့ကျန်းမာရေးပြန်ကောင်းလာဖို့တိုင်ပြည်တော်တနင်္ဂနွေနေ့ကဝတ်ပြုဆုတောင်းပွဲတွေကျင်းပခဲ့ကြပါတယ်။မစ္စတာမန်ဒဲလာအနေနဲ့ကျန်းမာရေးပြန်ကောင်းလာနိုင်စရာအခြေအနေမရှိတာကြောင့်မိသားစုကသူ့ကိုဆိတ်လျှော့ပစ်လိုက်ကြဖို့မစ္စတာမန်ဒဲလာရဲ့မိတ်ဆွေအန်ဒရူးမလာဂန်ဒီက Sunday Times သတင်းစာကိုပြောကြားခဲ့ပါတယ်။